ငါနဲ့ညထိုက်တန်ရောက်တဲ့နေ့တွေကိုမခင်ဖြူထွင်းနဲ့ကိုရနိုင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းချောင်းမတွေကိုစတိုက်တင်ဆက်ပေးပါမယ်ကရင်ပြည်နယ်တောင်ငူမြို့ရဲ့အရှိဖက်ချမ်းက KNU တပ်မဟာနှင့်ထိန်းချုပ်ရနိုင်မြေထဲကိုမြန်မာစစ်တပ်ဖက်ကတတိယကြိမ်အဖြစ်လေရင်နဲ့ပုံကျဲခဲ့ပါတယ်ဒီအတွက်စိတ်ဖူးမြောက်ကြောင်ဟန်တိုးစတဲ့ကျေးရွာတွေအပါအဝင်ကျွာ၁၀ရွာလောက်ကရွာသားတွေဟာတောင်ရအလုပ်တွေဆက်မလုပ်ရတော့ပဲတိမ်းရှောင်နေကြပြီ KNU နဲ့မြန်မာစစ်အစိုးရဒီခါမှာရှင် KNU နဲ့မြန်မာအစိုးရအကြားကအပြစ်ရစဲရေးကိုလည်းတန်လျောက်ဝင်လာကြပါတယ်အကြောင်းဆုံးတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမှကတင်ပြထားပါတယ
်ကရင်ပြည်နယ်တောင်ဝန်ခရိုင်အတွင်းမှာတော့မြန်မာစစ်တပ်ဘက်က၃ချိန်မြောက်အဖြစ်မေလ၅ရက်နေ့မှာလေရင်နဲ့ဘုံကျဲမှုတွေဆက်လုပ်ခဲ့ပါတယ်ဒီအတွက်ရွာသားတွေအနေနဲ့စိုးရိမ်မကင်းဖြစ်ကြပြီးအပြစ်ကရစဲရေးအပေါ်မှာတန်တရားရှိလာတယ်ဆိုပြီး KNU တပ်မှနှင့်တောင်ဝန်ခရိုင်ဥက္ကဋ္ဌဖဒိုစောဧဝါကအခုလိုပြောပါတယ်
အဲ့ဒီမနေ့ရှိတာကဆယ်နှစ်မိနစ်40တော့နှလုံးလို့ကျွန်တော်တို့လာပြောလိုက်တယ်အတကာနှစ်ချက်မိရပါလေ။ဟောရွာသားတော့အခိုက်တလားဖြစ်တာပေါ့အခုဆိုရင်ကြီးလာသာလို့ကြည့်နေပေါ့ဆင်းဆင်းလက်တော့ရတော့မသွားရဲတော့ဘူးဆိုတဲ့အနေထားပြည်နေကြတယ်ပေါ့။သူပြောနေတယ်ဟိုဖြစ်စီဖြစ်တဲ့နေရာတော့ရွာပေါ့ဆယ်ရွာဒီပါရှိဟိုတလုံးနဲ့တလုံးကျတဲ့နေရာလဲဆက်ဆက်မှုရှိတယ်လေဆက်ဆက်မှုရှိတော့အဲ့ဒီရွာစဉ်တခြားရှိတဲ့ဒီလူတွေဆိုလို့ရှိရင်ဘုံတော့ဟိုဆွေရတာပေါ့နောက်ပြီးတော့မကြသေးတဲ့နေရာတွေဒီလူတွေလည်းနေထိုင်မှုမှာဒီလိုပြစ်ခတ်ရစေရေလောက်ထားတဲ့ချိန်ခါမှာဒီလိုလောက်ထားဆိုတော့တခြားဒေသလည်းအဲ့ဒီလိုဟိုအထိတ်ကြားဖြစ်ကြတာပေါ့ဟိုကြီးလာတာစားနေရတာပေါ့ဟိုဒီလိုပြစ်ခတ်ရစေရေလောက်ထားတဲ့ခါမှာသူတို့နေရာမှာဖြစ်ဖြစ်တဲ့ကာလတော့မှဒီလိုနေနဲ့လာတော့ပြစ်တာခတ်တာတွေဘုံကျတာတွေနဲ့ဖြစ်ပေမဲ့ဒီလိုပြစ်ခတ်ရစေရေလောက်ထားတဲ့အချိန်မှာဒီလိုဖြစ်ရတော့ပို့ပြီးတော့သာလျာဖြစ်တာပေါ့လေဇော်လာတွေတော့ဟိုမေးဒီမေးဟိုသာလျာမေးနဲ့မေးနေကြတော့ကျွန်တော်တို့လည်းအဲ့ဒီဘုံကဖြေရတော်တော်ခက်ပါတယ
်။ဧပြီလ29ရက်နေ့နဲ့30ရက်နေ့တွေမှာလည်းနှစ်ရက်အတွင်း3ချိန်ဘုံကျဲခဲ့ပါတယ်။ဒါဟာ KNU တပ်သားတွေကိုချင်းချောက်မှုဖြစ်ရှုမြင်တယ်ဆိုပြီး KNU တပ်မှနှစ်ကတာဝန်ရှိသူတဦးဖြစ်တဲ့စောတာမလာထူးကလည်းပြောပါတယ်
။ကျွန်တော်ညာတော့အဲ့လိုချင်းချောက်လူတဲ့သဘောညူလည်းဖြစ်နိုင်ပါလေ။ပါတီလက်ဆွေကျွန်တော်တို့ဟာဌာနချုပ်နဲ့တော်တော်လေးနှိမ့်ချတဲ့နေရာမှာဟိုကြာရောက်တယ
်ဒီဖြစ်ရက်နဲ့ပတ်သက်လို့အစိုးရဘက်ကအကြောင်းကြားထားခဲ့ပေမဲ့ CA လေးချင်းနဲ့ဆိုတာကသာတိရှိခဲ့ရတယ်ဆိုပြီး KNU ဘက်ကဆိုပါတယ်ဒါပေမဲ့ဒီလိုလက်နက်ကြီးတွေဘုံးနေဘယ်အချိန်ကြာရောက်မလဲဆိုတာဒေသခံတွေကိုအသိပေးအကြောင်းကြားခြင်းမရှိတဲ့အတွက်ဒေသခံတွေဘက်ကကြီးတန်းစွာစားနေရတဲ့အဖြစ်ကိုရင်ဆိုင်နေရတယ်လို့လည်းတပ်မနှစ်ကတာဝန်ရှိသူတွေကဆိုပါတယ်ပြည်ရင်းကလုတ်တဲ့အစည်းအဝေးတစ်ခုမှာတော့ဘုံကျဲမှုနဲ့ပတ်သက်လို့မေးမြန်းခဲ့ရမှာပြည်ထောင်စုငြိမ်းချမ်းရေးလုပ်ငန်းဖော်ဆောင်ရေးကော်မတီ UPWC ကပြည်ထောင်စုဝန်ကြီးဦးအောင်မင်းကစီရေးလေ့ကျင့်တာဟာမှန်ကန်ကြောင်းပြောဆိုသွားတယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးရဲ့တွဲဖက်အတွင်းမှုတစ်ဖရိုတော်တီကတော့ဆိုပါတယ
်ဘဂို UPC လေးဟိုကရင်မျိုးသားစီလုံးကြီးရုပ်ရေးတာပြည်ရင်းကနေပြီးတော့ကျင်းပတာကိုဦးအောင်မင်းကသွားတော့ဆရာကျော်စွာကမြင်းမြန်းလိုက်တယ်လေအခုလိုမျိုး NCA တို့ဆောင်ရွက်တဲ့ကိစ္စနောက်ကျယ်မှာဒီလိုမျိုးဟိုလူတွေပုံကျတာနဲ့ဟိုဘယ်လောက်ရှိပြည်ရင်တွေတွေ့ဘယ်လောက်အမှားကန်ကျက်ရနိုင်တယ်ပြည်နိုင်တယ်ဆိုတဲ့ဟာပါလာတာဟုတ်ရှိပြီချင်းပဲတင်ရရှိရှိချင်းပဲတဲ့သမရကြီးမှာဆုံးချက်တယ်တောက်ကိုသူမင်းကြည့်တယ်ဒါတော့ဟုတ်ပါတယ်တဲ့ဟိုဆက်ဆက်တင်ကြီးရပြီးတော့ပြည်တာတော့မဟုတ်ပါဘူးလို့ဟိုရှေ့လက်ချင်းရင်းနဲ့ပြစ်ချတာတော့မှန်ပါတယ်အဲ့လိုမျိုးဝန်ခံလိုက်တယ်ဒါပေမဲ့ဒီနေရာကိုရှေ့လက်ချင်းရအောင်လဲအဲ့ဒီနေရာဒီကတည်းကမဖြစ်သင့်ဘူးလေ
အေပီလ29ရက်နေ့နဲ့30ရက်နေ့တွေမှာတပ်မဟာနှင့်ထိချုပ်ရနယ်မြေတဲကိုစတင်ပြီးလေရင်နဲ့ဘုံကျဲတာနဲ့ပတ်သက်လို့ KNU ဘက်ကတာဝန်ရှိသူတွေကမြမအစိုးရဘက်ကတာဝန်ရှိသူတွေကိုစပို့ပြီးအကြောင်းကြားထားတယ်လို့ဆိုပါတယ်ဒီထက်ရနဲ့ပတ်သက်လို့တက်မတော်သတင်းမှန်ထုတ်ပြန်ရေးအဖွဲ့ကတော့သတင်းထုတ်ပြန်ခြင်းမရှိသေးပါဘူး KNU ဟာမြမအစိုးရနဲ့နှစ်ပေါင်း60ကျော်လက်နက်ကင်တိုက်ခဲ့ပြီး2012ခုနှစ်အတွင်းမှာအပြစ်ခတ်ရစဲခဲ့ပါတယ်ရှင်